မင်္ဂလာနံနက်ခင်းပါခင်ဗျာ VOE ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ50 kHz 5999လိုင်းလာမီတာ190 kHz 1505တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုလို့ရှိရင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
အဲ့ချိန်ခါမျိုးမှာတချို့ဆိုရင်ကိုယ်လေးချိန်တောင်လျှော့သွားတတ်ပါတယ်။အဲ့ဒီချိန်ခါမှာကျမတို့ကအာရုံဖိုက်ရမှာပါလေဆိုတော့ဒါဒီရောဂါမဟုတ်ဘ
ူး။စီးတက္ကသိုလ်တည့်ရဲ့ပမောက္ခဒေါက်တာမြတ်တီတာရဲ့ပြောဆိုချက်ပါခင်ဗျာ။ကျမကြီးကဏထုတ်လွှင့်တဲ့အခါမှာနားဆင်ကြအောင်ပါ။အခုအရင်ဆုံးတော့နန်းနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။အမေရိကန်သုံးအီဒီယန်အသုံးနှုန်းတွေအကြောင်းဒေါ်လာလတ်တန်းကစီစဉ်တင်ပြထားပါရခင်ဗျာ။
ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
money burns a hole in someone's pocket
ဖြစ်ပါတယ်စာလုံးပေါင်းက money money ကငွေပိုက်ဆံ burns burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်တာ a ကတခု hole hole ကအပေါက်ဆိုတော့ a hole ကအပေါက်တခုin ga te someone apostrophe s someone's ga utiao e pocket pocket ga a so ro someone's pocket so yin utiao e a lo deibe ya ba de da chang skbyte khu long ye long kaw deibe ga ro tu ye a the ma mi long de lo be apaw de khu shi ni de so da ba be idiom a deibe ga roလူမိုက်နဲ့ငွေအတူမနေဆိုသလိုလက်ထဲငွေကလေးရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့သလိုပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ John can't seem to save anything. Money burns a hole in his pocket.
John ဟာစုစုဆောင်းဆောင်းဘာမှမရှိဘူး။ငွေကိုရတာနဲ့သုံးဘူလောက်ပဲကြည်နေတာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ John can't seem to save anything. Money burns a hole in his pocket.
ငွေကိုစုစုဆောင်းဆောင်းမရှိဘူးရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ကြိုတင်ကြေညာချက်ကိုနားဆင်ကြအောင်ပ
ါတရားရှင်ခင်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတဦးရဲ့ဟိုတယ်မှာစခန်းချတဲခူသွားခဲ့ပါတယ်ဆိုတော့အမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားဆဲပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲလူကြကောင်ယုံလုပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုရသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-3-2-3-2-5-5-5-4 fax number 1-3-2-3-4-5-5-5-2 ဖြစ်ပါတယ် email address ကတော့burmese@voanews.com ဖြစ်ပါတယ်။တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပို့ဖို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့ တိုက်တွန်းနေပါတယ်ခင်ဗျာအခုတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ကြအောင်ပါအခုဒီပတ်ကျမ်းမာရေးကဏ္ဍမှာကိုဝင်းနုစဉ်ကာလစားတောက်တင့်ပုံတွေအကြောင်းကိုတင်ပြထားပါတယ်ကိုဝင်းဆောင်စဉ်အတွင်းကလေးအတွက်ပါပူစားဖို့လိုပေမဲ့ကိုဝင်းနုစဉ်ကာလမှာစားရခဲ့တဲ့ပြဿနာအများစုဖြစ်နိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဘာကြောင့်အဲ့ဒီလိုစားရခက်တဲ့ပြဿနာပြင်းပြင်းထန်ထန်ဖြစ်တက်လာတာမို့ဒီလိုကိုဝင်နုစဉ်ကာလကိုဘယ်လိုကြော်လွှားသင့်ပါသလဲဒီကြောင့်စေးတက်ကတူတက်ဘ ഹു အမျိုးသမီးစေးယုံတားဖွဲ့မိရဌာနကပမောက္ခဌာနမှုဒေါက်တာမြတ်တီတာကိုကိုဝင်းမင်းကအခုလိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောက္ခဒေါက်တာမြတ်တီတာခင်ဗျာဒီမိခင်နေကိုဝင်ဆောင်တဲ့အခါမှာမိခင်လည်းချမ်းမအောင်ကလေးလည်းချမ်းမအောင်ဒီလွယ်လွယ်ကူကူနဲ့ပေါ့နော်မွေးနေအောင်ပြဿနာမတက်အောင်ဆိုလို့ရှိရင်အနေထိုင်အစားအသောက်ကအရေးကြီးတယ်လို့ကျွန်တော်တို့ပြီးတဲ့တစ်ခါကပြောခဲ့ကြပါတယ်ဆရာမအဲ့တော့ပြီးတဲ့တစ်ခါမှာကျွန်တော်တို့အနေထိုင်အကြောင်းပြောပြတာဖြစ်တဲ့အတွက်အခုတစ်ခါတော့ဆရာမရေဒီအစားအသောက်နဲ့ပတ်သက်ပြီးတော့ဆက်ပြောကြအောင်အဲ့ဒီခါကျတော့ဘယ်အချက်တွေကိုအဓိကသတိထားသင့်လဲဆရာမအစ
ားအသောက်နဲ့ပတ်သက်လို့ကတော့ဆရာရေအကြမ်းမြင်လူတိုင်းနဲ့နားလည်နေတာတော့ကိုယ်ဝင်တဲ့အမိဆိုတာကကိုယ့်တကူစာမဟုတ်ဘူးကလေးအတွက်ပါနှစ်ကိုယ်စာစားရတယ်အဲ့ကလေးဆိုတာလေပြန်အကောင်တော့ဒီဒီလေးတည်သားပေါ်ကနေပြီးတော့နော်ပုံမှန်ပေါ့ခုနှစ်ပေါင်းရှစ်ပေါင်းဆောက်ပေါင်းခုနှစ်ပေါင်းခလီလေးဖြစ်အောင်ဖန်တီးရအဲ့အချိန်မှာလိုအပ်တဲ့ကုန်ချမ်းဖြစ်တဲ့ဒီအစားအသောက်အဟာရအဲ့ဒါကနော်သူ့အတွက်ပါပူစားရမယ်အဲ့ဒါအပြင်ခန္ဓာကိုယ်မှာကိုယ်ဝင်ရောက်ကြောင်းလဲလာတဲ့ကြောင်းလဲမှုတွေနဲ့လိုက်ရအောင်ဖတ်ပြီးတော့ကြောင်းစားရမယ်ပေါ့ဒါကြောင့်မလို့ကိုယ်ဝင်တဲ့အမိကတမန်ကိုယ်ဝင်ရှိတဲ့လူဖက်ကိုနှစ်ဆသုံးဆပူစားတယ်လေစားသောအစားအစာတွေကလည်းအာဟာရပြည့်တဲ့အာဟာရစုံလင်တဲ့အစားအစာတွေဖြစ်တင်နေဆိုတာအကြံပြန်အရောလူတိုင်းနားလည်ကြတယ်ပေါ့လေအဲ့တော့ဒါပေမဲ့ကျမဒီမှာပို့ပြီးတော့ဒီကျူပြီးပြောရမှာတော့စားပါနှစ်ဆသုံးဆစားပါဆိုတိုင်းလေသူကမစားနိုင်ကြဘူးပေါ့မစားနိုင်ကြတဲ့အကြောင်းလေးတွေရှိရဲ့လေဆိုတဲ့အခါကျတော့အဲ့ဒါလေးတွေပါကြောင့်လေစားနိုင်အောင်ဝင်အောင်အာဟာရဖြစ်အောင်ဘယ်လိုစားကြမလဲပေါ့ဒါလေးကိုကျမဦးစားပေးပြီးပြောချင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒါဆိုလို့ရှိရင်အဓိကဒီမစားနိုင်ရတဲ့အကြောင်းရင်းတွေစာပြီးတော့ကျွန်တော်ပြောကြည့်အောင်။အားကြောင့်ပို့ပြီးတော့မစားနိုင်လေပေါ့နော်။ဟုတ်ကဲ့။ဟုတ်ကဲ
့။ဟိုမစားနိုင်ရတဲ့အကြောင်းများတော့ဘာလဲဆိုရင်သတိသားစတဲ့ကစားပေါ့နော်။ကိုယ်ဝင်လူစဉ်ပထမ3လဆိုလို့ရှိရင်ကိုယ်ဝင်မှာဖြစ်လို့ဖြစ်တာဖြစ်တဲ့ဝင်ကြီးနာဆွဲခြင်းဆိုတာလေပိုက်ကြီးနာဆွဲခြင်းလို့ခေါ်တယ်။အဲ့ဟော်မုန်းကြောင်းလဲမှုတန်လို့မခံနိုင်လို့လေပြုတ်ခြင်းအန်ခြင်းသတင်းပြက်ခြင်းအဲ့ခါမျိုးကြောင့်လို့ရှိရင်တော့သူကမစားနိုင်ဘူးပေါ့။နော်တချို့ကလည်းကံကောင်းစွာဆေးရောက်မှတရားမှုရောကဘာမှမခံစားရအောင်တိတ်ကံကောင်းလို့ညပေါ့။ကျန်တဲ့လူတွေကတော့ဘယ်ဝေဒနာနဲ့မှဆိုင်ရှင်မနေရတဲ့ဝေဒနာပါပြုတ်ပြရလဲချက်တူသူ့လိုလဲတော်တော်ခံစားရတယ်။တကယ်ဝင်ကြီးနာဆိုးခြင်းစွာခံစားရတယ်။အဲ့ဒီချိန်မှာအစာတောက်တာဘယ်လိုမှစားလို့မရပါဘူး။အဲ့ဒီချိန်ခါမျိုးမှာတချို့ဆိုရင်ကိုယ်လေးချိန်တောင်ကျော့သွားတတ်ပါတယ်။အဲ့ဒီချိန်ခါမှာကျမတို့ကအာရုံဖက်ရမှာပါလေဆိုတော့ဒါဒီရောဂါမဟုတ်ဘူး။စဘာဝတရား။လူတိုင်းလူတိုင်းကိုကျမကိုယ်တိုင်းနဲ့တပ်ဖွဲ့မိရအထူးကိုဆရာဝန်ကြီးဆိုတဲ့ကိုပိုက်ကြီးတော့ခံစားရတာပဲတောက်အောင်လဲဆိုလို့ရ။ဒါနဲ့အချိန်တန်မှကြောက်တယ်ပေါ့။ကိုဝင်3လခွဲ4လလောက်ဆိုရင်အလိုလိုကြောက်သွားတယ်ပေါ့။ဆိုတော့အဲ့ဒီအချက်လေးတွေကိုကိုဝင်တယ်ကြီးကလက်တင်ခံရမယ်။အဲ့ဒီဟာကိုလက်တင်ခံတဲ့စိတ်ကြီးရှိလိုက်ရင်ကိုခံစားချက်ကကျော့သွားတယ်။ဒါမျိုးဆိုရင်လေကိုမထရောက်လေးချင်းပါရင်များဖြစ်တာလည်းမသိဘူး။ကြောက်ကြောက်တဲ့စိတ်တွေရောပေါ့နော်။အလိုလိုတွေဖြစ်တာပေါ့။ခံစားရတာလည်းတကယ်ခံစားရပါလေ။ကျွန်မလည်းမိမတယောက်ဖြစ်တဲ့ကြောင့်ခံစားခဲ့မှုပါလေ။ပဲဝိဒနာနဲ့မှရှင်လို့ရအောင
်။ကောင်းက
င်ကလာစီတမောတောက်လို့ကြောက်ပြီနဲ့ဘိုက်ကင်းလာဆွဲတာမပြောက်ပါဘူး။ဟု
တ်ကဲ့ဆရာ။
အဲ့တော့အဲ့ကာလာလေးမှာကျမတို့က
နော
်ပြောပါဆရာ။တောက်လေးကိုကျင်းအောင်ဆိုပြီးတော့ကျွန်တော်အံအံပြောက်စီလေးပေါ့။အန်ဒီရဲ့လက်ကင်းနဲ့ကလေးကိုလည်းမထိခိုက်နိုင်တဲ့စီပေါ့ဗီတာမင် B6 လေးတစ်လုံးသုံးပုံတောက်မယ်။နောက်တစ်ခါအံအံပြောက်စီကလေးကိုမထိခိုက်တဲ့စီလေးတွေတောက်ပြီးတော့ကျူရာပြီးစားရပါတယ်။ဟုတ်ဝဲအောင်စားမယ်ဆိုတော့ဘယ်လိုလဲဆိုရင်အံအံပြောက်စီလေးတောက်လိုက်။ခဏနေအစားလေးစားကြည့်လိုက်။မအန်ဒီစားလိုက်နော်အန်လိုက်စားနောက်ဖက်တောက်လိုက်တနည်း3ချိန်4ချိန်တောက်လို့ရပါတယ်အဲ့လိုကြီးနဲ့စားဖို့အားပေးရပါတယ်နောက်တစ်ခုကအဲ့ဒီအချိန်မှာခလေးထွားအောင်အာဟာရဖြစ်အောင်ဆိုပြီးတော့အာဟာရရှိတဲ့အစားအစာလေးကိုတချို့မိသားစုတွေကလေရန်ကလေးဆိုင်ပြီးကျွေးပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာကျွေးလို့မရပါဘူးအဲ့ဒီအချိန်မှာခလေးကပင်အခောင်းတော့ပဲရှိအောင်မှာဆိုတော့လေဟိုအာဟာရလည်းအများကြီးမလိုသေးပါဘူးဒါကြောင့်မလို့ပါပဲလူလည်းဆိုရင်သူကတွင်လိုက်နဲ့သူလက်တင်ခံမဲ့အစားအစာကိုလည်းစားဖို့လိုပါတယ်။နော်အဟာရဖြစ်တဲ့ဟာငါတိုက်တော့ပါဆိုအဲ့ဒါကြီးနာနာနဲ့မတောက်ချင်တာနဲ့နော်သူကဒါလက်တင်ခံရင်ကြိုက်တာကုန်တော့ပြရတယ်။နော်လက်တင်ခံရင်တန့်ရှင်းလက်ဆက်ပူနေရင်စားမှန်တယ်ညအကုန်စားလို့ရတယ်။တခုပဲသူလက်တင်ခံဖို့ပြောတယ်။ တော့တရားမပြောင်းတဲ့လည်းမတူတစ်ချိန်နဲ့တစ်ချိန်နဲ့လည်းမတူဒီတစ်ချိန်မှာဒါစားလို့ကောင်းတယ်နောက်တစ်ချိန်ကောင်းမှမကောင်းဘူးအဲ့အဲ့အချိန်မှာအရေးကြီးဆုံးကကိုယ့်ကျန်းမာရေးထိခိုက်လောက်တဲ့အဖြစ်မဖြစ်သွားဖို့အတွက်ဝင်နိုင်သမျှဝင်အောင်အနည်းဆုံးအချူတက်ဝင်ရင်အရေးတက်ဝင်လုံလောက်တယ်ပေါ့ဆိုတဲ့စိတ်ဓာတ်မျိုးနဲ့ပဲစားဖို့စားပါမယ်အားရှိတဲ့ဟာဆိုပြီးတော့တွေးတော်ပြီးစားပါမယ်ကြွင်းလိုက်မဲ့အစားအစာကိုစားကြွင်းလိုက်မဲ့အစားအစာကိုစားရင်းနဲ့ပဲသူကသူလိပ်ပတ်လေပြီးတော့သုံးလခွဲလောက်ရောက်လာရင်အနာကျော်လာမယ်အဲဒီကြတော့စားလို့တော့လို့ကောင်းပါလေ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာခုနဆရာမဒီနှစ်ခုစားသုံးခုစားစားဖို့လိုရဲပေါ့နော
်
ဆိုပေမဲ့လည်းအစာပိုင်းဖြစ်တဲ့အတွက်ဒီသရေသားလေးကအဟာရသိမ့်မလို့သိတဲ့အတွက်စားနေတဲ့လောက်အတက်နိုင်လို့စားရင်လုံလောက်တယ်လို့တော့ပြောလို့ရလားဆရာမရေ
ရပါတယ်အဲသူတို့စားနေတာဝင်နေတာလုံလောက်လားမလုံလောက်လားကိုသူတို့ကိုကိုဝင်တယ်ဒီကိုဟုတ်ပါကိုဆန့်စစ်ဖို့ဒီသားစုကလည်းဆန့်စစ်ဖို့လိုပါတယ်။ဝင်နေတာလုံလောက်ချင်းမဖြစ်မလဲဆိုရင်ရှူရှူကောင်းကောင်းပေါက်တယ်။ရှူရှူအရာုံဒီအခွားရောင်ဖြော့ဖြော့လေးနဲ့များများပေါက်တယ်ဆိုရင်သူပြန်ဘလောက်အန်ဒီပလေးစီဝင်လက်တော့ဝင်နေတယ်လို့ယူဆပါတယ်။တကယ်လို့ရှူရှူကနေသွားတယ်စီးရောင်ကရက်လာတယ်ဆိုရင်တော့မလုံလောက်တော့ဘူး။အဲ့ချင်းဆိုရင်ကိုဝင်တယ်မှာလေမောရီတို့ရင်တုံတွေတို့မြစ်တန်းဟောက်ပေါက်နဲ့အဲ့လိုဖြစ်နေတတ်ပါတယ်။အဲ့ဒါဆိုရင်တော့အရင်ကြီးရဲ့လက္ခဏာပေါ့အန်ဒီရဲ့လက္ခဏာပေါ့အဲ့တော့ဝင်းကြီးသာဆွဲတဲ့လူသူစားကျင်တာလေးစားကျွေးအန်လေးပဲအာပီအန်လေးပဲပြန်စားဥပမာလေးတရားဘူးစားလိုက်လို့ရှိလို့ရှိရင်ပြန်အန်ထွက်သွားပလိစီအိုး85ချက်ဘူးပြန်ထွက်သွားရင်ကိုယ့်အတွက်25ချက်ဘူးတော့အများပြန်တယ်နော်အဲ့ဒီစိတ်ဓာတ်မျိုးနဲ့ပဲအန်လေးပဲထပ်စားရမယ်တချို့ကတော့အန်အမှကြောက်လို့ဆိုရင်မစားဘူးမစားရင်ပုံပြီးချမ်းမာရေးကိုထိခိုက်ပါတယ်လုံးဝအဝင်မရှိတော့ရင်၆ခန်းသွားပြီးရှူရှူလည်းမထွက်တော့ဘူးစီအရောင်ကလည်းအရန်ကိုဖြတ်လာတယ်အဲ့ဒါဆိုအမျိုးကီရောအန်ဒီရှိတယ်ဗျအဲဒါမှလို့ဘလောက်ပဲအန်ဒီကလေးစီအန်ပြောက်စီတောက်လိုက်စားလိုက်ပြန်အန်ထွက်လိုက်နော်ဒါနဲ့ပဲသူကဖြည်းဖြည်းချင်းပြန်ကောင်းကောင်းပဲဆိုတာကိုအားပြီးပြီးတော့ကျွေးရမှာဖြစ်ပါတယ်ဆိုတော့အဲ့ဒါလေးကတော့ကိုယ်ဝင်လူစဉ်ကာလမှာဖြစ်တဲ့ပြဿနာပေါ့
အဲ့ဒီ
မှာတော့တချို့ပေါ့နိ၁၀ရောက်မှ၁ရောက်၂ရောက်လောက်ကဘာမှမခံစားရပဲပြုတ်ချင်းအန်ရင်းမရှိပဲထပ်ပြန်ကြတယ်ဒီဟာစီကတော့အန်ပါတယ်ဒီဘာလို့လုံးဝလည်းအန်ပါပဲအရင်တော့တိတ်တိတ်ပါတယ်ဆိုရင်ခင်းနာလည်းအခုချိန်မှာအရင်အန်ချင်တယ်
ဆိုတော့
ကိုလက်ခံတော့အစားအစာကိုဒါလင်းစူးစားပြီးတော့စားဖို့တို့ပါတယ
်ဟုတ်ကဲ့ခြေစိများတင်ပါတယ်ဆင်မ
ကိုဝင်းမင်းအပတ်စဉ်စီစဉ်တင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာအခုနောက်ထပ်အပတ်စဉ်စီစဉ်တစ်ခုကိုအလှည့်ပေးကြပါတယ်တရင်သတင်းလှအစီအစဉ်ဖြစ်ပါတယ်နေကြာဒေတာကသတင်းတောက်တွေစူးစီးပြီးတော့တင်ပြထားတာပါနားဆင်ကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတပ်ဖွဲ့တွေနဲ့ကချင်လူမျိုးရေးတပ်ဖွဲ့ KAE တို့အကြားကချင်ပြည်နယ်ဖက်ကန်ကားမိုင်းလမ်းမှာရှိတဲ့စပေါ်မော်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အနည်း50ကျော်ကြာတိမ်ညွတ်ပြောက်ွယ်နေတဲ့ဗုဒ္ဓဘာသာနေ့အထိမ်းအမှတ်အခမ်းအနားကိုရခိုင်ပြည်နယ်မှာကျင်းပခဲ့တယ်ဆိုတာနဲ့တနင်္ဂနွေနေ့အဖြစ်ခဲ့ရစေရင်ညိုင်းဆောင်ရွက်ရေးအဖွဲ့ NCCT အဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်တနေရာမှာအစည်းအဝေးတည့်ရက်ကျင်းပခဲ့ရဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အစိုးရတပ်ဖွဲ့များနဲ့ကချင်လူမျိုးရေးအဖွဲ့ KAE အကြားကချင်ပြည်နယ်ဖက်ကန်ကားမိုင်းလမ်းရှိစပေါ်မော်မှာတိုက်ပွဲနေကြဖြစ်ပွားခဲ့ပါတယ်။ဩဂုတ်လ၈ရက်နေ့၁၀ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်အင်ချီတရာကျော်ရှိတဲ့စပေါ်မော်ရွာသားများနဲ့ကြောက်တူးသမားတွေဟာအခုချိန်မှာနီးစပ်ရန်နံများနဲ့ကတ်မော်စုပြွာနေနေရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့အဲ့ဒီဒေသကကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC အမှုတော်ဆောင်များကတဆင့်သိရပါတယ်နှစ်ဖက်တပ်ဖွဲ့ဝင်များအကြားထိခိုက်ဆုံးရှုံးမှုတွေကိုအတိအကျမသိရသေးပေမဲ့မြင့်မြင့်တပ်သေးတွေရဲ့အဆိုအရဒဏ်ရာရတဲ့စစ်သား6ယောက်ကိုပြည်သူပိုင်လိုင်းကားတွေနဲ့မြစ်ကျနားဘက်ကိုတယ်ဆောင်သွားတယ်လို့လဲဆိုပါတယ်ဒီစပေါ်မော်ကတော့ကတ်မော်စုပြွာရဲ့အနောက်ဖက်ချမ်း6မိုင်ခန့်အကွာလောက်မှာရှိပြီးလွန်ခဲ့တဲ့10နှစ်လောက်ကနေဗတ်တမားတူးဖော်မှုလုပ်နေတဲ့နေရာတစ်ခုဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
ne 50 jaw ja tain ko pyaw kwe ni de boudda para ne thain ma khana ko rakhain pi ne tan dwae myo ma jin pa khe ba de okula 10 ye ni ga le myan na goun taman yong ma jin pa khe de et ye khana ko data khan lu paw 5000 jaw tae yak khe bi tan ga do apa 930 ko swun san sain dwe apa win tacha lu pwe pisi dwe le lu dan khe ja ba de naingan daw ga tat mat tha de boudda para ne ko naingan ta dwe ti tha phu lu de lo Pouta para ni ma piao kwe dwa yao ma kulu thok po jimba ya ra phit de lo tan dwae myo palae yatana chang sia do u eindra sara ga main ja do mu ba de wa khaw la pi ni ko naingan do pouta ba ta ni a phit win ji chou u nu le thak ka tam mat khe ra phit bi 1962 khu ni po chou ni win ana tain pi de naw ma piao kwe khe ya ga ni di ni ma a sa pyu jimba khe ra phit ba de
ဩဂုတ်လ၁၂ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူငယ်များနဲ့အထိမ်းအမှတ်အခမ်းအနားကိုမွန်ပြည်နယ်လူငယ်ကွန်ရက်ကနေဦးဆောင်ပြီးပထမဆုံးအကြိမ်အဖြစ်မော်လမြိုင်မြို့ပြည်နယ်ခမ်းမမှာကျင်းပခဲ့ပါတယ်။ကမ္ဘာလူငယ်များနဲ့အထိမ်းအမှတ်အခမ်းအနားကိုမွန်ပြည်နယ်ဆယ်မြို့နယ်ကလူငယ်တွေအပြင်နိုင်ငံရေးအဖွဲ့အစည်းလူမှုရေးအဖွဲ့အစည်းပရဟိတအဖွဲ့အစည်းတွေကနေလူငယ်အင်အား100ကျော်တက်ရောက်ကြပါတယ်။၎င်းအပြင်ကမ္ဘာလူငယ်များနဲ့အကျိုးအထိမ်းအမှတ်အနေနဲ့ဩဂုတ်လ၈ရက်နေ့မှာမွန်ပြည်နယ်အတွင်းကလူငယ်အဖွဲ့အစည်းတွေကနေမော်လမြိုင်မြို့စေကြီးပတ်ဝန်းကျင်နဲ့ကန္နာလန်တလျှောက်မှာအမိုက်ကောက်တဲ့လှုပ်ရှားမှုတစ်ခုကိုလှုပ်ဆောင်ခဲ့တယ်လို့ဦးဆောင်သူကိုကြည်စော်လွင်ကပြောပါတယ
်မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အနက်ဖွံ့ဖြိုးမှုအ ਨੇ ဆုံးဖြစ်တဲ့ချင်းပြည်နယ်ဟာကြေးလက်ဒေတာဖွံ့ဖြိုးရဲ့အတွက် 2014-2015 ပန်တာနှစ်မှာနိုင်ငံတော်ဆိုရကနေကြက်ငွေသိန်းပေါင်း 5,200 ကူညီပံ့ပိုးခဲ့ပါတယ်ချင်းပြည်နယ်ထန်တရာမြို့နယ်ရှိကျေးရွာပေါင်း54ရွာအတွက်အစိုးရကနေကျေးရွာဖွံ့ဖြိုးရေးစီမံကိန်းခေါင်းစီနဲ့ကူညီပေးခဲ့တာပါဒီစီမံကိန်းမှာဆိုရင်အတိတ်ကအဖြစ်မြို့ပေါ်ကွက်တစ်ပေါ်ဆောင်ရေးတောက်တုံးရေးဖူလုံရေးလေယာမြေနဲ့ရေမြောင်းဖောက်လုပ်ရေးတံတားဆောက်လုပ်ရေးအသေးစားရလက်စစ်ဆောက်လုပ်ရေးရွာချင်းဆက်ကားလမ်းဖောက်လုပ်ရေးကျောင်းဆရာငါးရန်ခစားတဲ့ကိစ္စတွေပါဝင်ပါတယ်
ပြည်ထောင်စုမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတစောရွှေတန်ရဲ့ဇနီးတူဖြစ်တဲ့စောနမ်းမြဝင်းအသက်66နှစ်ဟာအသက်ကြီးယောဂါနဲ့တောင်ကြီးမြို့နယ်အိမ်မှာကွယ်လွန်သွားပါတယ်။ဩဂုတ်လ10ရက်နေ့တနင်္ဂနွေနေ့ကကွယ်လွန်ပြီး73ရက်နေ့ကတောင်ကြီးမြို့တိုင်းရင်းသားတုတ်တံမှာမိသူကြိုပါတယ်။စောနမ်းမြဝင်းဟာအခြေခံပညာထက်တန်းကျောင်းကျောင်းအုပ်မြို့နယ်ပညာရေးမှူးစတာတွေထမ်းဆောင်ခဲ့သူဖြစ်ပါတယ်။စောနမ်းမြဝင်းဟာစောရွှေတန်ရဲ့မဟာဒေဝီစောနမ်းဟင်းခမ်းအပြင်ကျင့်ရတော်သုံးဦးအနက်အထွေဆုံးဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါတနင်္ဂနွေနေ့အပြစ်ခတ်ရစရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT အဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်တနေရာမှာအခုလ9ရက်နေ့ကနေ12ရက်နေ့ထိအစည်းအဝေးတစ်ရက်ကျင်းပခဲ့ကြပါတယ်NCCT အဖွဲ့ဝင်တွေအနေနဲ့ဘာရည်ရွယ်ချက်နဲ့အစည်းအဝေးကျင်းပရပါသလဲလက်ရှိအကောင့်ထဲပေါ်နေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေမှာဘာတွေကအဟန့်အတားတွေဖြစ်နေတယ်လဲဆိုတာကိုအမကြီးကနေစူးစီးထားပြီးဆိုင်းမင်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
တနင်္ဂနွေလုံးအပိခတ်ရက်စဉ်ညနိုင်ဆောင်ရရေးအဖွဲ့ NCCT အဖွဲ့ဝင်တွေအနေနဲ့ပြည်ထောင်စုငင်းချင်းရေးဖော်ဆောင်ရေးကော်မတီတွေနဲ့ထပ်မံတွေ့ဆုံမဲ့အစည်းအဝေးအတွက်ကြိုတင်ပြင်ဆင်ဖို့အခုလိုအစည်းအဝေးကျင်းပရတာလို့ NCCT ကဒုတိယခေါင်းဆောင်ဘူချုပ်စွန်လုတ်ကမော်ကအခုလိုပြောပါတယ်
အဓိကတော့ကျွန်တော်တို့ဒီ UPWC နဲ့နောက်တစ်ချိန်ပြင်ဆင်ရတာဖြစ်ပါတယ်လိုင်စာကျွန်တော်တို့ EU Summit မှာကျွန်တော်တို့တိုင်းသားခေါင်းဆောင်များရဲ့အကြံပြုချက်များပေါ်မှာမူတည်ပြီးတော့ကျွန်တော်ကဒီ Single Tax ဒုတိယမူကြမ်းပေါ်ပြန်ပြင်ဆင်ဖြစ်ဆွတ်မယ်
ဩဂုတ်လ3ရက်နေ့ကဝန်ကြီးဦးအောင်မင်းနဲ့ NCCD ခေါင်းဆောင်တချို့နဲ့တွေ့ဆုံပြီးတဲ့နောက်နှစ်ကိုယ်တဘောထားတဲ့ Federal ဆိုတဲ့ကိစ္စတွေပြန်မလာတဲ့အတွက်အပြည့်အခရက်စဲရည်အတွက်မူရကွဲလွဲမှုတချို့ရှိနေတယ်လို့ပိုချုပ်ကော်မော်ကဆက်ပြောပါတယ
်အဓိကကွဲလွဲမှုကတော့မူအရပေါ့နော်မူအရကျွန်တော်က Federal State ကိုအတိအကျထည့်ခြင်းနဲ့အစိုးရကဒီ Federal ကိုအတိအကျမထည့်ခြင်းဘူးဟို Democracy ကိုပဲပေါ်ပြခြင်းနဲ့ဒီကျွန်တော်တို့အရင်တင်ထားတဲ့ခါမှာအနာဂတ်ကျွန်တော်ရဲ့နိုင်ငံတော်ပြန်လဲဟိုစီလုံးညီညွတ်စွာတည်ဆောက်ရေးကဏ္ဍတွေမှာဒီမိုကရေစီစနစ်အရဖက်ဒရယ်စနစ်အရတည်ဆောက်မယ်တာဝန်နိုင်ငံဆွေးနွေးပွဲတွေမှာဆွေးနွေးတဲ့ရလာနဲ့တွားမယ်လို့ပြောတာကိုအစပိုင်းမှာသဘောတူတယ်လို့ကျွန်တော်လက်ခံတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီဖက်ဒရယ်မပါလာတော့ဘူးဒီမိုကရေစီပဲပါလာတယ်
အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးပြီးတဲ့နောက်ဖွဲ့စည်းမဲ့ကော်မတီကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လည်းတဘောထားကွဲလွဲမှုတွေရှိနေသေးတယ်လို့ဘုချုပ်ကော်မော်ကပဲဆက်ပြောပါတယ်
ကျွန်တော်ဟို NCCT ကနေတင်ထားတာကအပြစ်ခတ်ရက်စဲရေးလက်မှတ်တွေရေးထိုးပြီးလို့ရှိရင်ဦးတွဲဦးဆောင်ကော်မတီဖွဲ့စည်းရေးကိုတင်ထားတယ်အစပိုင်းကျွန်တော်နားလေတာကဒီဦးတွဲဦးဆောင်ကော်မတီဖွဲ့စည်းရေးကိုအစိုးရကလက်ခံတယ်ဆိုတဲ့သဘောမျိုးနားလေတယ်ဒါပေမဲ့ဒီချိန်ပြန်ပြောတဲ့အခါကျတော့အဲ့လိုမဟုတ်ဘဲနဲ့ဦးတွဲဦးဆောင်ကော်မတီမဟုတ်ဘဲနဲ့ဟို ဥကျွဲစောင့်ကြည့်ရင်းစနစ်လောက်ကိုပဲအစိုးရကလက်ခံတယ်ဆိုတဲ့သဘောမျိုးပြန်တွေ့ရတယ
်။လက်ရှိအနေအထားထိတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြား괴လွဲချက်တွေရှိနေပေမဲ့ဒီတစ်ခါချုပ်ဆိုမဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆေးရေးစာချုပ်ဟာတနင်္ဂနွေလုံးအပြစ်ရရေးကိုခဏတာပြက်ပြဲသွားမဲ့စာချုပ်မျိုးမဟုတ်ပဲအပီးတိုင်အကောင့်ထဲပေါ်နိုင်မဲ့စာချုပ်မျိုးဖြစ်တဲ့အတွက်နှစ်ဖက်စလုံးကဒါကိုလက်ခံဖို့လိုတယ်လို့ပို့ချုပ်ကော်မော်ကပြောပါတယ်
ဆက်ပြီးတော့2015ခုနှစ်အတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပါအဝင်ပြည်တွင်းနိုင်ငံရေးပါတီတွေအားလုံးပါဝင်တဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲကြီးပြုလုပ်သွားဖို့ရှိပြီးကြိုတင်ပြင်ဆင်ထားနိုင်ကြဖို့အတွက်ဩဂတ်စ်လ17ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ2ဥက္ကဋ္ဌဝင်းကြီးဦးအောင်မင်းကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားပြီးရှင်းလင်းခဲ့ပါတယ်ဝင်းကြီးဦးအောင်မင်းရဲ့ရှင်းလင်းချက်ပေါ်နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကဘလို့ရှိနေပါသလဲနိုင်ငံရေးအရာတွဲဆောင်ဆွေးနွေးရေးအပိုင်းတွေမှာရောဘလို့စင်ခေါ်မှုတွေရှိနေပါသလဲဆိုတာကိုမင်းအားကောင်းရွတ်ကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင
်ဒီတွဲဆောင်ပွဲကနိုင်ငံရေးပါတီတွေရဲ့အမြင်ကိုအတိအကဆွေးနွေးလိုခြင်းဖြစ်တယ်လို့သမရယုံအကြီးတန်းအကြံပေးအရာရှိတူဖြစ်တဲ့ဦးလှောက်မောင်ရွှေကအခုလိုပြောပါတယ
်ဝင်းကြီးဦးအောင်မင်းကနိုင်ငံရေးပါတီတွေကိုငြင်းငြင်းရေးလုပ်ငန်းရှိနေတယ်တင်ပြတယ်ဗျNBC အလို့ဖွဲ့ရတော့နိုင်ငံတကာမှာနိုင်ငံတွေ့ဆုံဆွေးနွေးပွဲတွေမှာဆောင်ရွက်နေတဲ့ framework ကိစ္စရပ်တွေမှာထက်သွင်းစမားတဲ့အချက်တွေကိုတင်ပြပါရစေ
။နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲပေါ်ပေါက်လာဖို့အတွက်နိုင်ငံရေးတွေ့ဆုံဆွေးနွေးမှုမူပေါင်း political framework ရှိဖို့အရေးကြီးတာကြောင့်ဒီတွေ့ဆုံပွဲမှာမိမိတို့ Federal ပြည်ထောင်စုပါတီ FUB ကနေမူကြမ်းရေးဆွဲထားပြီးဖြစ်တဲ့မူပေါင်းကိုတင်ပြဆွေးနွေးနိုင်ခဲ့တယ်လို့ FUB ပါတီဒုဥက္ကဋ္ဌစောတန်းမြင့်ကပြောပါရစေ။
ဒီနေ့ကျွန်တော် NBA ဖွဲ့အနေနဲ့ဆွေးထားတဲ့ framework ကိုပဲအဓိကဦးစားပေးပြီးရှင်းသွင်းနိုင်တာပေါ့အစိုးရကတဖွဲ့တိုင်းဒေသနဲ့နိုင်ငံဟုတ်စွာတဖွဲ့နောက်တစ်ခုကတိုင်းဒေသနိုင်ငံရေးပါတီကတဖွဲ့နောက်တစ်ခုကအပြည်မပါတီပေါ့တဖွဲ့အဲ့ဒါပြီးရင် DSO တွေပေါ့နော်ကျွန်တော်ကငါးစုခွဲထားတာပေါ့နော်
ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားမှာတည်ချတဲ့သဘောတူညီမှုမရှိသေးခင်အခုလိုပြည်တွင်းနိုင်ငံရေးပါတီတွေနဲ့တွဲဆုံပြီးကြိုတင်ပြင်ဆင်မှုလုပ်ခိုင်းတာကအစိုးရလိုချင်တဲ့မူပေါင်းကိုရောက်ဖို့ဝန်ကြီးဦးအောင်မင်းအနေနဲ့တွန်းအားပေးပြီးအာယူတဲ့လုပ်ရမျိုးလို့ကရင်နီအမျိုးသားတွတ်တက်ရေးပါတီအထွေထွေအသွင်ရမှုဦးအောင်ဆန်းမြင့်ကအခုလိုရှုမြင်ပါတယ်
ဒီလိုနိုင်ငံရေးသူဝေးဖြစ်လာရင်ဒါမှကျွန်တော်တို့ကြည့်ထားတဲ့သူဝေးပုံစံနဲ့သူတို့သူဝေးပုံစံနဲ့လည်းမတူဘူးဒါလည်းမြင်ရမယ်။ဒါပြင်တော့ခုနိုင်ငံလုံးပြစ်ခတ်ရသူတွေသဘောတူညီနေတယ်။နားလို့ကြည့်ရတာဒါပြောအများကြီးရအောင်လို့နော်ကျွန်တော်ပြသတာကသူ့အမေကတော့အားယူတယ်လို့ပြောနေတာအဲဒီပုံစံတွေပါ
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးအောင်မင်းအနေနဲ့ကတော့တိုင်းရင်းသားအဖွဲ့တွေနဲ့ပြစ်ခတ်ရဆက်ရေးဆွေးနွေးပွဲအကောင့်ထဲပေါ်သွားမယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့လုပ်ငန်းတွေပုံမူကျေပြန့်သွားမှာဖြစ်ပြီးတော့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲပေါ်ပေါက်လာမှုရှိတာကြောင့်နိုင်ငံရေးပါတီတွေအနေနဲ့ကြိုတင်ပြင်ဆင်ထားနိုင်မှုအခုလိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုခေါ်ယူရှင်းပြခဲ့တာဖြစ်တယ်လို့တွဲဆောင်ပွဲအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။ရန်ကုန်မြို့မှာရှိတဲ့မြမငြိမ်းချမ်းရေးစင်တာမှာပြုလုပ်ခဲ့တဲ့ဒီတွဲဆောင်ပွဲကိုတော့ပြည်တွင်းနိုင်ငံရေးပါတီ68ပါတီကနေဖိတ်ကြားထားသူလေ့လာသူစုစုပေါင်း150ဦးကျော်တက်ရောက်ခဲ့ကြပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
အစိုးရတပ်ဖွဲ့များနဲ့ကချင်လူမျိုးရေးအဖွဲ့ KNA အကြားကချင်ပြည်နယ်ဖက်ကန်ကားမိုင်လန်းရှိစပေါ်မော်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးစပေါ်မော်ရွာသားတွေနဲ့ကြောက်တူသမားတွေဟာနှိဆက်ရနမြနဲ့ကတ်မော်စုပြွာဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်အနည်း90ကြော်ကြာတိမ်မြုပ်ပျောက်ကွယ်နေတဲ့ဗုဒ္ဓဘာသာနဲ့အထိမ့်မှအခမ်းအနားကိုရခိုင်ပြည်နယ်တန်တွဲမြို့မှာကျင်းပခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။နေဇက်ဒီတာမှာအခြေစိုက်တဲ့တန်ရင်သားသတင်းလောက်တွေစီစဉ်တင်ဆက်တဲ့တန်ရင်သတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOE ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်သွားမှာပါခင်ဗျာ။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ American နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကအာရှမှာဖြစ်တဲ့အကြောင်းအရာအများစုက21ရာစုရဲ့သမိုင်းဖြစ်ရတဲ့အဖြစ်မှတ်တမ်းတင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲအတွင်းပြောကြားခဲ့ပါတယ်။အာရှပစိဖိတ်ဒေသအတွင်းများပြားတဲ့ဘီတုကလက်ရာတွေတည်ရှိနေတဲ့အတွက်ငြိမ်းချမ်းရေးတိုးတက်ဖြစ်ထွန်းဖို့ချမ်းသာကြွယ်ဝဖို့တို့အပြင်အာရှတိုက်အတွင်းပူးပေါင်းဆောင်ရွက်မှုတွေဖြစ်ထွန်းလာဖို့အတွက်အာဆီယံအဖွဲ့ကြီးဟာဗဟိုချက်မှဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အာရှပစိဖိတ်ဒေသနဲ့အဆင့်တစ်ဆိုင်ထိတွေ့ဆက်ဆံသွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်ဖိုးထံချထားပါတယ်။ အမေရိကန်ပြည်ထောင်စုရဲ့အမြင်အရအာရှပစိဖိတ်ဒေသအတွင်းစစ်မြင့်စည်းကမ်းကိုအခြေခံတဲ့စနစ်ပေါ်ပေါက်လာဖို့တိုင်းပြည်ကြီးငယ်မရွေပြောရေးဆိုခွင့်ရှိပြီးအတူလက်တွဲလှုပ်ဆောင်နိုင်မှုအတွက်အာဆီယံကအခြေခံကြကြအရေးပါတဲ့အဖွဲ့အစည်းဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်အာဆီယံအဖွဲ့အတွင်းဖွံ့ဖြိုးမှုနဲ့ပေါင်းကူးဆက်ဆံရေးအတွက်အရေးပါတဲ့ခေါင်းဆောင်မှုပေးမဲ့သမ္မတဘာရက်အိုဘားမားရဲ့အာရှလူငယ်ခေါင်းဆောင်အစည်းအဝေးနဲ့အာဆီယံနဲ့အမေရိကန်ပြည်ထောင်စုအကြားလူသားအချင်းချင်းထိတွေ့ဆက်ဆံမှုကိုအားဖြည့်ဆောင်ရွက်နေပါပြီ။အာဆီယံဒေသအတွင်းချမ်းသာကြွားဝမှုကိုအထောက်အကူပြုစေမဲ့အာဆီယံစီးပွားရေးအသိုက်အဝန်း2015ခုနှစ်မှာပေါ်ပေါက်လာရေးအတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့အားပေးနေပါတယ်။ဒါ့အပြင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရွက်ရေးအတွက်လည်းအာဆီယံနဲ့နီကစွာလက်တွဲလှုပ်ဆောင်နေပါတယ်။ကမ္ဘာပင်လယ်သမုဒ္ဒရာတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိအောင်လှုပ်ဆောင်ဖို့အမေရိကန်နဲ့အာဆီယံမှာတူညီတဲ့တာဝန်တွေရှိသလိုကမ္ဘာကုန်သွယ်ရေးမှာအရေးပါတဲ့ရေကြောင်းလုံခြုံမှုရှိရေးအတွက်လည်းလှုပ်ဆောင်ရမယ့်တာဝန်ရှိပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေရှော့ချရေးအတွက်နိုင်ငံတကာဥပဒေတွေကိုအခြေခံလိုက်နာဖို့အရေးကြီးကြောင်းလည်းဝန်ကြီးကယ်ရီကထပ်လောင်းပြောဆိုခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခပုံမှုရှုပ်ထွေးလာပြီးပုံမှုဆိုးဝါးလာမယ့်အရေးကရှောင်ရှားနိုင်အောင်လူတိုင်းကသတိထားလှုပ်ဆောင်ကြဖို့လဲအဲ့ဒီအထက်မှာပါဝင်ပါတယ်ဒီဒေသမှာဖြစ်ပျက်နေတဲ့ကိစ္စတွေကဒေသရင်းတစ်ခုတည်းတင်မကဘဲအမေရိကန်ပြည်ထောင်စုအတွက်ပါအရေးပါတယ်ဆိုတာလျှော့ပြောတာမဟုတ်ကြောင်းနဲ့အရှိတောင်အာရှတိုက်အတွင်းဖြစ်ပေါ်နေတဲ့အကြောင်းကိစ္စတွေဟာလူတိုင်းအတွက်အရေးပါတဲ့အတွက်အားလုံးကနိုင်ငံတကာဥပဒေတွေပေါ်အခြေခံလှုပ်ဆောင်ကြဖို့လိုအပ်ကြောင်းဝန်ကြီးကယ်ရီကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဖို့မဟုတ်တဲ့အကြောင်းသိစေအပ်ပါရခင်ဗျာ။ VOA အမေရိကန်အတန်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လဲပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ဒီမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနေ့ခင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံရေးအကြက်တဲ့တွေနဲ့ရင်ဆိုင်နေရတဲ့အီရတ်ဝန်ကြီးချုပ်နော်ရီအယ်မလစ်ကီကသူ့အနေနဲ့ယာရုကဆင်းပေးမဲ့အကြောင်းနဲ့သူ့နေရာမှာအစားထုတ်ဖို့ရွေးချယ်ထားတဲ့သူကိုထောက်ပံ့ပေးသွားမယ့်အကြောင်းပြောကြားလိုက်ပါတယ်ယာရုကဆင်းပေးဖို့အတွက်နိုင်ငံတကာရဲ့ဖိအားပေးမှုတွေအကြီးအကျယ်ခံနေရတဲ့မစ္စတာမလစ်ကီကသူ့အနေနဲ့ယာရုကဆင်းပေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကြာသပတေးနေ့နောက်ပိုင်းကတနင်္ဂနွေလုံးကိုရုပ်မြင့်တန်ရာကတဆင့်ပြောကြားလိုက်တာဖြစ်ပါတယ်သူ့အနေနဲ့ယာရုကဆင်းပေးမယ့်အကြောင်းအဲ့ဒီလိုပြောဆိုလိုက်ပြီးတော့မစ္စတာအဘာဒီကိုထောက်ပံ့ပေးသွားမယ့်အကြောင်းပြောကြားလိုက်တာဟာအီရန်နိုင်ငံမှာညှိနှိုင်းရဖို့အတွက်အရေးပါတဲ့ခြေလှမ်းဖြစ်တယ်လို့အမေရိကန်သမ္မတအင်ဗျူရောကပြောပါတယ်။ယူကရိန်းအစိုးရတပ်ဖွဲ့တွေကတိုင်းပြည်အရှေ့ပိုင်းတပုန်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့လူဟန်စ်နဲ့ဒွန်းညက်ဒေသတွေအနီးတစ်ဖြည်းဖြည်းနှိကန်လာနေတဲ့အချိန်မှာပဲရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့ကအဆင့်မြင့်ရာရှိ2ဦးနှုတ်ထွက်သွားခဲ့ပါတယ်။ယူကရိန်းအစိုးရကိုစန့်ကျင်တဲ့တိုက်ခိုက်မှုတွေစတင်ပြုလုပ်ခဲ့တဲ့အေပီလာကဆလို့ယူကရိန်းအစိုးရတပ်ဖွဲ့တွေဘက်ကပထမဆုံးအကြိမ်ဖြင့်ဒွန်းညက်မြို့လယ်ကောင်ကိုအမြောက်တိုင်းနဲ့ပစ်ခတ်ခဲ့ပါတယ်။ဒွန်းညက်မြို့ကိုအမြောက်တိုင်းနဲ့ပစ်ခတ်တိုက်ခိုက်မှုပြုလုပ်စဉ်အတွင်း25ဦးသေဆုံးသွားတယ်လို့အနောက်နိုင်ငံတွေအခြေစိုက်သတင်းမီဒီယာတွေမှာဖော်ပြထားပြီးယူကရိန်းအစိုးရကတော့တပ်ဖွဲ့ဝင်9ဦးသေဆုံးသွားတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကမစ္စိုရီပြည်နယ်စင်လူးဝစ်မြို့စင်ဂျေဘုံတစ်ခုမှာလက်နက်မဲ့လူမဲဆော်ကျော်သက်တယောက်ကိုရဲအရာရှိတဦးကပစ်တက်ခဲ့တာကြောင့်မငြိမ်မသက်ဖြစ်နေတဲ့အပေါ်အေးချမ်းချမ်းတင်းတင်းငြိမ်ရှိကြဖို့ဆိုပြီးဒေသခံတွေကိုသမ္မတအိုဘားမားကတောင်းဆိုလိုက်ပါတယ်။အသက်18နှစ်အရွယ်မိုက်ကယ်ဘရောင်းကိုဖာဂါဆင်မြို့မှာရဲကပစ်ခတ်တပ်ဖြတ်လိုက်ပြီးတဲ့ဩဂုတ်လ9ရက်နေ့ကစလို့နေ့စဉ်လိုလိုရဲတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်ဆရာယာယီပစ်ခတ်ရဲစေးကိုတက်တန်းထုတ်လိုက်တာကြောင့်ဂါဇာကမ်းမြောင်နဲ့အစ္စရေးတောင်ပိုင်းတန်းနဲ့ချီတဲ့ပြည်သူတွေအတွက်အခြေအနေတွေကြာသပတေးနေ့မှာအေးချမ်းချမ်းရှိနေပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာဖြစ်ပါရယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီပါညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ကြပါတယ်ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးအထူးတင်ရှိကြောင်းပါခင်ဗျာ
This program has come to you from the Voice of America, Washington.